းသားတိုးတက်ရေးပါတီကလာမယ့်ရွေးကောက်ပွဲမှာဘယ်နှစ်ဦးဝင်ရောက်ရှိတိုင်မှာလဲကျွန်တော်သိပြရစေခင်ဗျ။
စုစုပေါင်းဆိုလို့ရှိရင်353မြောက်ဖြစ်ပါတယ
်။ဆရာတို့ပါတီရဲ့အဓိကမူဝါဒတွေကိုကျွန်တော်အချင်းချင်းပြောပြပါလားခင်ဗျ။ဟု
တ်ကဲ့။ကျွန်တော်တို့ဒီမူဝါဒတွေစဉ်ပတ်သက်ပြီးတော့ဒီမှာစာရွက်လေးတွေတော့ထုတ်ပေးထားရပေါ့နော်။အခြေခံယက်တီချက်ပေါ့
။ဟုတ်ကဲ့။
အခြေခံယက်တီချက်ကတော့ကျွန်တော်တို့အမျိုးသားအကျိုးစီးပွားပေါ်မှာယက်တီပါတယ်။ကမ္ဘာနိုင်ငံအသီးသီးမှာပေါ့နော်နိုင်ငံတွေကသူတို့ရဲ့အမျိုးသားအကျိုးဆက်အစည်းအဝေးပေါ်မှာပဲယက်တီနေကြတာကိုတွေ့ပါလိမ့်မယ်။အဲ့တော့ကျွန်တော်တို့အမျိုးသားတူတည်ပါတီနေလေကျွန်တော်ဒီမှာနိုင်ငံအတွင်းမှာရှိထားတယ်ပေါ့နော်လူမျိုးပေါင်း135မျိုးသူတို့ရဲ့ကျွန်တော်အမျိုးသားအကျိုးစီးပွားပေါ်မှာပဲယက်တီဖို့ရှိပါမယ်။ဒီနေရာမှာတခုကျွန်တော်ကပါရှင်းပြခြင်းလေလို့ပြောလို့ရှိရင်အမျိုးသားအကျိုးစီးပွားပေါ့နော်။အဲ့ဒါကိုတချို့ကတော့ nationalism နဲ့မှားတယ်ဗျ။အဲ့တော့ကမ္ဘာနိုင်ငံမှာအသီးသီးမှာတော့ကျွန်တော်တို့ national interest ဆိုပြီးတော့ပြောတယ်ပေါ့နော်။အဲ့ဒါပါလေလို့ပြောလို့ရှိရင်ကျွန်တော်နိုင်ငံကြီးပါမယ်စီးပွားကြီးပါမယ်လူမျိုးကြီးပါမယ်ကျန်းမာရေးပါမယ်ပေါ့။ကန္ဓာဆုံးအားလုံးရဲ့ကျွန်တော်အစုပေါင်းကဟို national interest လို့ပြောတဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။အဲ့ဒီပုံမှာကျွန်တော်ယက်တီပါမှာဖြစ်ပါတယ
်။လက်ရှိကျွန်တော်မြန်မာပြည်ရဲ့အခြေအနေအထွေထွေဘောဆရာဘယ်လိုများသုံးသပ်နိုင်မလဲခင်ဗျ။အ
ဲတခုတော့ရှိတယ်ပေါ့ဗျာဟိုလွန်ခဲ့တဲ့ကျွန်တော်တို့၄နှစ်ခွဲကာလပေါ့နော်အဲ့ဒါကိုပြန်သုံးသပ်မယ်ဆိုရင်တော့နိုင်ငံရေးပြုပြင်ပြောင်းလဲမှုကတော့အဥက္ကမဆုံးလက်သေးရဲ့အတိုင်းပဲတော်တော်လေးကျွန်တော်တို့ထူးထူးခြားခြားကဘာအောင်သွားလောက်အောင်ပေါ့နော်အကြောင်းလေးဖြစ်ခဲ့ပါတယ်။ตัวนอกกว่าบาเลยอ่ะมั้ยဆိုလို့ရှင်တော့ကျွန်တော်စီးပွားရေးကျန်းမာရေးပညာရေးဓာတ်တွေလိုက်ရမှာပေါ့เนาะအဲ့ဓာတ်တွေကတော့ကျွန်တော်တို့က150လောက်ပေါ့เนาะ resource တွေကအားနေခဲ့တဲ့အတွက်ကြောင့်မလို့မူဝါဒဘလောက်ပဲကောင်းကောင်းပြနောက်ကလိုက်ပြီးတော့အဲ့လား implementation မှာပေါ့ accounting ပေါ်တဲ့အပိုင်းမှာတော့တစုံတရာနည်းနည်းလေးအားနေတယ်လို့ကျွန်တော်စပါတယ
်တမရကြီးကစက်ခိုင်ဖွံ့ဖြိုးရေးပါတီရပေါ့เนาะဆရာတို့အဲ့ဒီပါတီအောက်ကမလှုပ်ရှားပဲတဲ့ဒီလိုတရားပါတီတခုထောင်တာဘယ်လိုထူးခြားမှုကြောင့်လဲခင်ဗျ
ဒီနေရာမှာဘာမှားလဲလို့ပြောရင်ဗျသမရကြီးကကြန့်ခိုင်ဖွင့်ပြူရေးကမှန်တယ်သို့တော်လည်းကျွန်တော်တို့ခန့်အပ်တာကသမရရဲ့အကြံပေးဖြစ်နေတယ်သို့တော်ကြန့်ခိုင်ဖွင့်ပြူရေးရဲ့ဥက္ကဋ္ဌကိုကျွန်တော်တို့အကြံပေးရတာမဟုတ်ဘူးပေါ့သမရရဲ့အကြံပေးဖြစ်နေတယ်ဗျအဲ့ဒီကူကလူတရားနည်းနည်းလေးကျွန်တော်ထင်တယ်ဟိုလွှဲမှားပြီးတော့ပေါ့တွေးခေါ်ကြတယ်လို့ယူဆပါတယ်ဆိုတော့ကျွန်တော်ကသမရရဲ့အကြံပေးနေတဲ့ဘယ်တောင်းထားဆောင်မှာဖြစ်ပါတယ်ကြန့်ခိုင်ရေးနဲ့ကျွန်တော်မဆိုင်ဘူးပေါ့
โอเคအဲ့တော့အခုဆရာဒီပါတီထောင်ဖို့အတွက်တမရကြီးကအားပေးကူညီတာမျိုးတောင်းဖို့အကြံပေးတော့ပါရှိလက်ခင်ဗျ
တမရကြီးနေတယ်ကတော့လုံးဝမရှိဘူးသူကျွန်တော်ဟို guide ဟလာ guidance ပေးတာကတော့ပါလေလို့ပြောလို့ရှိရင်ကျွန်တော်တို့ဒီနေကြသွားတဲ့လူအရင်းအမြစ်တွေကိုမြင့်တင်ပေးဖို့ပဲပေါ့ဒီနေရာမှာကျွန်တော်ဆုံးကတင်ပြခဲ့လို့ပဲပေါ့နော်ဟိုလူသားရင်းတွေကိုကျွန်တော်မြင့်တင်ပေးမယ်ပါတီထောင်ခြင်းတဲ့သူတွေလည်းရှိရှိနေလိမ့်မယ်ပါတီရှိပြီးသားသူတွေကနေပြီးတော့လေဒီလူအရင်းမြစ်တစုံတရာဖွင့်ပြပြီးတော့အဲ့ပါတီကနေတစင်နိုင်ငံကိုအလူပြေးပြုမယ်ဆိုတဲ့ခံကြက်တစ်ခုနဲ့ပဲပို့ထားတာပေါ့အနာနီလာတဲ့အခါကျတော့ဟာလာပါတီတီထောင်မဲ့သူတွေကပေါ်လာတယ်ပေါ်လာရင်းနဲ့သူတို့ကသူတို့စုဖွဲ့တယ်ပေါ့စုဖွဲ့ပြီးတဲ့အခါကျတော့သူပါတီထောင်ကြတယ်ဆိုတော့ဒီနေရာမှာဘာဖြစ်လာလဲဆိုတဲ့အခါကျတော့ leadership လိုလာတယ် leadership လိုတဲ့အခါကျကျွန်တော်ဆရာသူကအကူအညီတောင်းတယ်တောင်းတဲ့အခါကျတော့နောက်ဆုံးမှလည်းပြောရလို့ရှိရင်တော့လေကဲမင်းတို့နေ့အနေငယ်လောက်တော့မလေးလေးရှိပြီးတော့လုပ်ပေးလိုက်မယ်။သို့တော်လည်းကျွန်တော်မှာကအလုပ်ကနှစ်ခုလုံးလို့မရဘူးလေ။လုပ်ထင်ကြောင်ထင်းလည်းဖြစ်သွားနိုင်တယ်။ထင်းလည်းထင်ခဲ့ပါတယ်။အဲ့ဒီတော့ကြောင့်တစ်ဖက်ကကျွန်တော်သမရရဲ့အကြံပေးတင်နဲ့ကျွန်တော်အနားယူလိုက်ပြီးတော့မှဒီပါတီရဲ့ကျွန်တော်ဥက္ကဋ္ဌအနေနဲ့တောင်းထမ်းဆောင်ပေးလိုက်ရတာဖြစ်ပါတယ်
။ဆရာပုဂ္ဂိုလ်အမြင်အရဆိုရင်လက်ရှိကျွန်တော်တို့အပြင်မှာနိုင်ငံရေးပါတီတွေဝင်ပြန်အဓိက NLD ပါတီကတောင်းဆိုနေတဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေကိုဆရာဘယ်လိုသဘောထားလဲခင်ဗျ။
ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာကတော့ principally ရတော့ပြင်ဆင်ဖို့တော့ကျွန်တော်တို့ကဒါကိုဘာမှကျွန်တော်ညှိချက်ထုတ်ဆရာမရှိဘူးပေါ့။သို့တော်လည်းကျွန်တော်တို့သိရမှာကဒီကျွန်တော်ခဏခဏစောင့်မတွေမှာလည်းရေးတယ်ဗျ။ဒီ situational factor ဆိုတာကတော့ကြီးရဲ့ factor ဗျ။ဒီ situational factor ကိုကျွန်တော်တို့ဘာလို့မိမိနေကြတာလဲ။အဲ့တော့ဒီကာလကကျွန်တော်တို့ကဟာ transitioning period နော်အသွင်ကူးပြောင်းရေးကာလအသွင်ကူးပြောင်းရေးကာလမှာတော့ကျွန်တော်တို့ကအသွင်ကူးပြောင်းရေးကာလပုံစံမျိုးကျွန်တော်သွားသိနေပါဆိုတော့ဒါဒီကျွန်တော်တို့ကညှိချက်ထုတ်တာမဟုတ်ဘူးအခြေအနေတရားပေါ်မှာလည်းလျော့ညှိချွေမှုရှိမှသာပေါ့နော်ကျွန်တော်တို့အလား effectiveness ဆိုတဲ့ဒီမှာထိအောင်မှုရမှာဖြစ်တဲ့အတွက်ကြောင့်မလို့ principally ရကျွန်တော်တို့လက်ခံပြီးဘယ်အချိန်မှဘလို့ပြင်မယ်ဆိုတာကတော့ကျွန်တော်တို့ဒီဥဆောင်တဲ့သူတွေညာညှော်မြင်ရှိဖို့လိုတယ်လို့ကျွန်တော်ယူဆပါတယ
်ဆရာကဘမိုင်းမှာကျွန်တော်တို့ထူးခြားချက်ထူးတွေ့နေရတာပေါ့နော်ဒီတန်ဃာတွေရဲ့ပါဝင်ကဏ္ဍကိုမြန်မာတမိုင်းမှာတော့ဆရာလက်တည်တဲ့အတိုင်းပဲဒီတန်ဃာတော်တွေပါဝင်မှုကဏ္ဍကိုလွတ်လိုက်မရခင်ကာလဆိုင်သူကတော်လေးကြီးမားရှိအောင်ဆရာအခုလည်းဒီနိုင်ငံရေးနဲ့တိုက်ရိုက်ပတ်သက်ခြင်းမရှိတော့냐လဲဘာသာရေးဆိုတာတည်းကခုနဲ့တူတော့နွယ်နေပါဆရာအခုဒီ အမျိုးဘာသာကာဝယ်စောက်ချွေဥပဒေတို့ဘာလို့လဲပတ်သက်ဒီမဘာသာအမျိုးဘာသာတောင်းတာစောက်ချွေဖွယ်လှုပ်ရှားမှုတွေဆရာတို့တွေ့မှာအဲ့တော့လက်ရှိအနေအထားမှာဒီအပွဲစည်းရဲ့လှုပ်ရှားမှုတွေကိုဆရာရောဘယ်လိုမြင်လဲ
ပြောရရင်ဗျဒီကျွန်တော်တို့နိုင်ငံကိုပဲဒီတန်ဃာတို့ရဲ့ခန္ဓာကိုဝါကွယ်ပြီးကြည့်နေတယ်လို့ကျွန်တော်ယူဆတယ်ဥပမာဖြင့်ဟာလားခရစ်ယာန်မှာကျွန်တော်တို့ကဘာသာရေးကောင်းဆောင်တွေအာမကောင်းဘူးလားကောင်းတာပဲလေနော်နောက်ကတစ်ဖက်ကမှရှိတဲ့အစ္စလာမ်ရဲ့ဘာသာရေးကောင်းဆောင်တွေကမကောင်းဘူးလားကောင်းတာပဲလေအီရန်တို့ဘာလို့ဆိုခင်ဗျာသိရတဲ့အတိုင်းပဲလှုပ်လို့တော့မရဘူးနော်ဆိုတော့တခြားနိုင်ငံအသီးသီးမှလည်းသူ့ဘာသာရေးကောင်းဆောင်တွေကအားကောင်းတာကိုကျွန်တော်တို့နိုင်ငံကဟာလာဒီဘာသာရေးကိုကျွန်တော်ကူစားပြီးတဲ့တန်ဃာတို့တွေအားကောင်းတာကိုဘာဖြစ်လို့ဒီမြန်မာနိုင်ငံကြားမှာ highlight လုပ်နေရတာလဲဆိုတော့ဒီတန်ဃာတို့ဒီအနေနဲ့ကလည်းဟာလာသူ့ရဲ့ဘာသာသာသနာပြောက်မှသူကြောက်တာပေါ့အဲ့ဒီတည်းကို तू ကကျွန်တော်ထင်ပါတယ်တိုက်ခိုက်တာမဟုတ်ဘူးဗျကာကွယ်တာလीဆိုတော့ဒါလည်းပြောရမယ်ဆိုလို့ရှိရင်တန်ဃာတို့ရဲ့ right ပေါ့ဗျာသူ့ရဲ့အခွင့်အရေးလို့ကျွန်တော်ယူဆပါတယ
်ဆရာတို့ပါတီအနိုင်ရရင်မြန်မာပြည်သူလူထုတွေဘာတွေဦးစားပေးလုပ်မလဲခင်ဗျာ
အဲပြီးခဲ့တဲ့လေးနှစ်ကပေါ့ဗျာဟိုကျွန်တော်စိတ်ထဲမှာပုံဝင်မကြတာလေးတချို့ရှိပါတယ်သူတဲ့နဲ့ဥတွေကိုလည်းကျွန်တော်ခံယူထားတယ်ပေါ့နော်ကိုယ်စလဲဖြစ်ဖို့အတွက်ကြတော့အပြည်သူပြည်နေရောစန္ဒမင်းပြီးပြီးတော့ကိုယ်စလဲဖြစ်လာကြတယ်ပေါ့ဒီကိုယ်စလဲတယောက်ဒီကျွန်တော်က9နှစ် guarantee ရှိရမလားသူ့ရဲ့ performance မကောင်းဘူးဆိုလို့ရှိရင်တော့ဒီကိုယ်စလဲကိုကျွန်တော်ပြန်ပြီးရုပ်သိမ်းပိုင်ခွင့်ပြည်သူတွေမှာမရှိရဘူးလားပေါ့အဲ့ဒီအဆိုကြီးကရှုံးနေတယ်ဆိုတော့ကျွန်တော်တို့ပါတီတစုံတရာကျွန်တော်လှုပ်တော်တဲ့ရောက်တယ်ဆိုလို့ရှိရင်ကိုယ်စလဲတယောက်ဒီထီထီရောက်ရောက်ကျွန်တော်တို့ကိုစားမပြုတ်တန်းခဲ့ဘူးဆိုလို့ရှိရင်တော့အဲ့ကိုယ်စလဲကိုပြန်ပြီးတော့ရုပ်သိမ်းပိုင်ခွင့်ပေါ့ record နော် right to record အဲ့ဒါကိုကျွန်တော်တို့ကစပြီးတော့ကန်တွယ်မှာဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့တာမန်ပါတီဝင်အနေနဲ့တော့မလိုပါဘူးသို့တော်လည်းပြည်သူအများကိုကျွန်တော်ကိုစားပြုတ်မယ်လို့အရွေးချက်ခံထားတဲ့ကိုယ်စလဲတွေအနေနဲ့ရတော့ပေါ့နော်သူ့ရဲ့ပိုင်ဆိုင်မှုကိုကြီးညာဖို့အတွက်ပေါ့ဒါကိုကျွန်တော်ပါတီစထောင်တဲ့ကကျွန်တော်ပါတီကစပြောခဲ့ပါတယ်ဆိုတော့ asset declaration ပေါ့နော်သူဒီစကိုယ်စလဲဖြစ်တဲ့အချိန်မှာအင်္ဂလုံကားစီးပေါ့ပြန်ဆင်းသွားတဲ့ခါမှာသူအင်္ဂလုံကားစီးပဲဖြစ်တယ်ဆိုတော့ဒါမျိုးပေါ့နော်တကယ်လို့များသူဒီအင်္ဂလုံကားပြန်ဆင်းဖြစ်ခဲ့ပြီဆိုရင်တော့သူ့ရဲ့ယာလန်းပေါ်ပြနိုင်တဲ့ဝင်ငွေပေါ့အဲ့ဒါကတော့ဥပဒေကြောင်းအရယူရပါမယ်ဆိုတော့ဒီဟာကိုကျွန်တော်တို့ကစပြီးကြိုင်ပါမယ
်လူထုအတွက်ပေါ့ခင်ဗျာ
အခြေခံလူတန်းစားမှာကျွန်တော်တို့ကဟလာရာခိုင်နှုန်း90ကျော်တောင်းလဲသမားလူထုမှာနေရတယ်ဘာလို့ဒီနေ့အထိကျွန်တော်တို့အသေးသေးဝင်ဝင်မထုတ်တရတာလဲပေါ့ဆိုတော့ကျွန်တော်တို့မှာဤပညာတွေအများကြီးလိုတယ်နောက်တစ်ခါဈေးကွက်နဲ့တည်းချိဆက်တဲ့ကိစ္စတွေလည်းလိုတယ်နောက်သူတို့မှာကျွန်တော်တို့ကအရင်းအမြစ်တွေလည်းလိုတယ်ပေါ့အရင်းအမြစ်ကကျွန်တော်တို့ဘယ်ချိန်မှရလဲဆိုလို့ရှိရင်ချေးငွေတွေကိစ္စရကအချိန်လုံးမှရတယ်နောက်တစ်ခါကျွန်တော်တို့ဈေးကွက်ကိုဆိုရင်တော့တည်းချိဆက်လို့လည်းမရဘူးပေါ့ဆိုတော့ဤပညာတွေလည်းကျွန်တော်ပံ့ပိုးပေးရပါမယ်နောက်တစ်ခါဒီ layer 3အထွက်တိုးဖို့အတွက်ပေါ့နော်ကျွန်တော်တို့လိုအပ်တဲ့စက်ပစ္စည်းတွေပေါ့နောက်တစ်ခါကျွန်တော်တို့အရေးကြီးတယ်ပေါ့နော်အဲ့ဒါတွေလည်းကျွန်တော်လိုပါတယ်အဲ့ဒါကိုကျွန်တော်ဖြည့်ဆည်းပေးနိုင်မယ်ဆိုလို့ရှိရင်တော့တော်လေးသီးသာတုတ်တက်မှာဖြစ်ပါတယ်နိုင်ငံတကာနိုင်ငံတုတ်တက်တယ်လို့ပြောတဲ့အခါမှာကျွန်တော်ကအလေလွာပေါ့အလေလွာကြီးမှကျွန်တော်တို့ကတုတ်တက်နိုင်မှာဖြစ်ပါတယ်အလေလွာမှာဆိုရင်ကျွန်တော်ဝင်ငွေကိုသွားကြည့်မယ်ဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့ဒီ unskill labor ဆရာပြားတယ် unskill labor တွေကိုကျွန်တော်တို့ဟာလား skill labor ကြီးကျွန်တော်တို့ကပြုစုပြုထောင်ပေးရမယ်အဲ့ဒီမှာနေကျွန်တော်တို့ဝင်ငွေတိုးလာမယ်နောက်တစ်ခါကျွန်တော်ဝင်ငွေကောင်းတဲ့အလွှာပေးလွှာလဲဆိုကျွန်တော် management level ပေါ့အဲ့ဒီ management level အထိကိုကျွန်တော်တို့ training ပေးနိုင်နေဆိုလို့ရှိရင်ဒီအလွှာကိုကျွန်တော်ကြည့်အောင်လုပ်မယ်ဒီအလွှာကိုတိုးကြည့်ဝင်မှုတွေတိုးတက်အောင်လုပ်မယ်အဲ့ဒီမှာကျွန်တော်ထူးချွန်လာတဲ့သူဆိုလို့ရှိရင်ကျွန်တော် encouragement ကိုလုပ်ပေးရမယ်အဲ့ဒီလူတွေကိုယ်တိုင်ကနေပြီးတော့လုပ်ငန်းရှင်တွေစီးပွားရေးတုန်းကဖြစ်အောင်ကျွန်တော်ကဖန်တီးပေးနိုင်မယ်ဆိုရင်ဒါကျွန်တော်တို့အလေအလွှာမှာလည်းတိုးကြည့်ဝင်မှုလည်းတိုးတာမယ်အောက်ခြေလူတန်းစားကိုလည်းစွန့်လို့ဝင်မှုတစုံတရာတိုးပေးနိုင်မယ်ဆိုတော့အလေလူတန်းစားအထိကိုကျွန်တော်ကတင်ပေးလိုက်နိုင်မယ်နောက်တစ်ခါအပေါ်လူတန်းစားရှိတယ်ဗျတချို့ကြတော့လေအပေါ်လူတန်းစားကိုတိတ်ကိုမယ်လို့ဘာလို့ပေါ့ကျွန်တော်စီမံဒီဝါရမရှိဘူးဗျအပေါ်လူတန်းစားကိုလည်းဥပမာပြောစိတ်ရုပ်တရားနေနှစ်ရုပ်ပြအောင်ကျွန်တော်ဖန်တီးပေးရမယ်အဲ့ဒါနိုင်ငံတကာရဲ့ဤပညာလေးတို့ယူပေးရမယ်နိုင်ငံတကာအရေးကြီးတွေတော့ချိတ်ဆက်ပေးရမယ်ဆိုခဲ့ရင်အပေါ်လူတန်းစားမှာလည်းစိတ်ရုပ်တရားနေနှစ်ရုပ်ဖြစ်မယ်ဆိုရင်ကျွန်တော်အလုပ်တွေကျွန်တော်ပို့ပေးနိုင်မယ်ဒီနေ့အလုပ်လက်မဲ့ကိုကျွန်တော်အများကြီးချပေးနိုင်တယ်ပေါ့ဒီနေ့ဟလာမိသားစု9ယောက်ရှိတဲ့အိမ်မှာတယောက်ပဲအလုပ်လုပ်ပြီး9ယောက်ထိုင်စားတယ်2ယောက်လုပ်လို့ရှိကျွန်တော်ရော့သွားတော့ရအောင်လုပ်ပေးဆိုလို့ရှိရင်ဒါမိသားစုကတော့ချောင်းနေသွားပြီပေါ့အဲ့တော့အပေါ်လူတန်းစားကိုလည်းကျွန်တော်ကဟာလာ encourage လုပ်ပေးရမယ်သူကိုလည်းတိုးပေါ်အောင်လုပ်ပေးရမယ်အဲ့လိုလူတန်းစားအလိုက်ပေါ့ဗျာအသိပြောတဲ့နည်းတွေကိုကျွန်တော်တို့ကပံ့ပိုးပေးနိုင်မယ်ဆိုရင်ကျွန်တော်စီဝါရတစုံတရာမကောက်ပဲအများကြီးဥမော်လာမှာဖြစ်ပါတယ်
ဟာဦးနေစရာလောက်ကို RF ကအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်